မြမမိုးတဲ့အမျိုးသမီးနှစ်ဦးဖြစ်ကြတဲ့နမ်မွေဆန်နဲ့တင်စာဝင်းကျော်တို့ကိုမြမယဉ်ကျေးမှုထိခိုက်စေတဲ့လိန်အသားပေးဓာတ်ပုံတွေနဲ့ဗီဒီယိုဖိုင်တွေအင်တာနက်မှာတင်ပြီးအခကြေးငွေယူတဲ့အတွက်တရားစွဲဆိုလိုက်ကြောင်းစစ်ကောင်စီကတောက်ကြနေကသတင်းထုတ်ပြန်လိုက်ပါတယ်။သူတို့နှစ်ဦးစလုံးဟာအမေရိကန်အခြေစိုက်အရွယ်ရောက်သူများသာကြီးခွင့်ရှိတဲ့လိန်ပိုင်းဆိုင်ရာဝက်ဘ်ဆိုက်တစ်ခုကိုလိန်အသားပေးဓာတ်ပုံနဲ့ဗီဒီယိုဖိုင်တွေပို့ပေးပြီးတင်ပေးထားတဲ့အတွက်ပြန်လည်ရရှိတဲ့အခကြေးငွေကနေ90ရာခိုင်နှုန်းခန်းစားခွင့်ရရှိကြတယ်လို့ဆိုပါတယ်။အဲ့ဒီအတွက်နမ်မွေဆန်နဲ့တင်စာဝင်းကျော်တို့နှစ်ဦးစလုံးကို electronic ဆက်သွယ်ဆောင်ရွက်ရေးဥပဒေပုံမှန်33ကကြီးအရာအမှုဖွင့်အရေးယူထားကြောင်းပါရှိပါတယ်။အဲ့ဒီဥပဒေအရအပြစ်ရှိကြောင်းဆုံးဖြတ်ခံရရင်ထောင်ဒဏ်အနည်းဆုံး9နှစ်ကနေ15နှစ်အထိချမှတ်ခံရပါနိုင်ပါတယ်။အခုအရေးယူခံလိုက်ရသူနှစ်ဦးစလုံးဟာစစ်အာဏာသိမ်းမှုစန့်ကျင်တဲ့လှုပ်ရှားမှုတွေမှာပါဝင်ခဲ့ကြသူတွေဖြစ်ပါတယ်။မော်ရယ်တင်စာဝင်းကျော်ဟာပြီးခဲ့တဲ့ဇူလိုင်လစမ်းပိုင်းကလည်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့တစ်ဖွဲ့ဖြစ်တဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPB SSA ဌာနချုပ်မှာအဖွဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးဆိုင်းစုရဲ့တမိမင်္ဂလာပွဲကိုတက်ရောက်ခဲ့ပြီးအပြန်မှာခိတ္တဖန်စီထိန်သိမ်းခံခဲ့ရပါတယ်။မော်ရယ်နမ်မွေဆန်ကလည်းအရင်ကမြန်မာယဉ်ကျေးမှုနဲ့မကိုက်တဲ့ဝစ်စားစင်ရင်မှုစွတ်စွဲချက်နဲ့မြန်မာနိုင်ငံစေကောင်စီက2019ခုနှစ်မှာစေကူတာကွင်လိုင်စင်ကိုရုပ်သိမ်းခဲ့ခံရပါတယ်ခင်ဗျာ။